အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာ24နာရီအတွင်းလူကုန်တရားကြောတိုက်ဆုံးခဲ့ရတယ်လို့ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာကျွမ်းမာရေးဝန်ကြီးဌာနကတောက်ကြံနေမှာပြောပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်နဲ့ရာဖာမြို့တွေမှာအစ္စရေးကနေလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ဆုံးသူကအနည်းဆုံး104ယောက်ရှိနေတယ်လို့ဂါဇာကျွမ်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပါတယ်။အောက်တိုဘာ10ရက်စတင်ချိန်ကလေးကဆိုရင်အစ္စရေးတိုက်ခိုက်မှုကြောင့်ပါလက်စတိုင်းသား3000နီးပါးတေဆုံးခဲ့ရကြောင်းလည်းဖော်ပြပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကစစ်ပွဲပြီးဆုံးတဲ့နောက်ပိုင်းဂါဇာဒေသအတွက်သူ့အစီအစဉ်ကိုစက်တဘရီနေ့ညနေပိုင်းမှာစီးကက်ဘိနက်အဖွဲ့ကိုချပြခဲ့ပြီးအဲ့ဒီဒေသမှာအစ္စရေးကအရက်ဖက်နဲ့စစ်ဖက်ဆိုင်ရာရေရှည်ဆက်ပြီးထိန်းနိုင်အောင်လုပ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဂါဇာတောင်ပိုင်းနယ်စပ်အဝင်အထွက်ကိုအစ္စရေးတွေထိန်းချုပ်နိုင်ဖို့အတွက်အီဂျစ်နဲ့ပူးပေါင်းဆောင်ရွက်ဖို့ရောအမေရိကန်ပြည်ထောင်စုနဲ့လက်တွဲဆောင်ရွက်ဖို့ပါတောင်းဆိုတာပါ။အစ္စရေးဒီအစီအစဉ်အတွက်အီဂျစ်ဘက်ကအတည်ပြုချက်ပေးမပေးတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ American CNN သတင်းဌာနကတော့အစ္စရေးရရှိသူပြောကြားချက်ကိုကိုးကားပြီးအီဂျစ်ဖက် American နဲ့အတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒီအစီအစဉ်ကိုပါလက်စတိုင်းကိုယ်စားလှယ်တွေကလက်မခံကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒီအစီအစဉ်မှာတချို့ချက်တွေကလွတ်လပ်တဲ့ပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေး American နဲ့မြင်ကျင်းတဲ့ပုံစံနဲ့ကွဲနေတယ်လို့ထောက်ပြကြပါတယ်။